အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার စစ်အင်အားကအရင်ကာလတွေနဲ့နှိုင်းယှဉ်ရင်ပိုပြီးတော့အကောင်ပိုပြီးတော့အဆန်းထက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့အပြန်အလှန်အပြင်းအထန်ချင်းချောက်ပြောဆိုနေကြတာပါ။သမ္မတအဖြစ်ပြီးခဲ့တဲ့ဇန်နဝါရီလကစတင်တာဝန်ယူခဲ့ချိန်မှာပထမဆုံးသူ့ရဲ့ညွှန်ကြားချက်ကနိုင်ငံရဲ့နျူကလ িয়ার အင်အားကိုချင်းမီစတဲ့အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့မနေ့အစောပိုင်း Twitter လူမှုကွန်ရက်မှာသမ္မတထရန့်ကရေးသားခဲ့ပါတယ်။ဒီစွမ်းအင်ကိုဘယ်တော့မှထုတ်သုံးစရာမလိုဘို့မျှော်လင့်တယ်လို့သမ္မတကပြောဆိုပြီးကျွန်တော်တို့နိုင်ငံဟာကမ္ဘာမှာအင်အားအကြီးဆုံးမဟုတ်ဘူးဆိုတဲ့ကာလဘယ်တော့မှရှိလာမှာမဟုတ်ဘူးလို့လည်းသမ္မတကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပိုင်နဲ့ဂွမ်ကျွန်းတစ်ခုလုံးကိုမီးမြိုက်ပစ်မဲ့အစီအစဉ်ကိုစမ်းစစ်နေတယ်လို့မြောက်ကိုရီးယားအစိုးရဘက်ကပြောဆိုထားတာပါ။ဒီလိုပြောဆိုလိုက်ပြီလို့လည်းပစိဖိတ်သမုဒ္ဒရာအတွင်းကဂွမ်ကျွန်းအပေါ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကကြီးကြီးမားမားစိုးရိမ်စရာမရှိဘူးလို့အမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကလည်းပြောဆိုလိုက်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာဂွမ်ကျွန်းကိုတွားရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးထေလာဆန်ကသတင်းတောက်တွေကိုပြောဆိုတာဖြစ်ပါတယ်။ဂွမ်ကျွန်းပေါ်ချင်းချမှုတွေမရှိဘူးဒါပေမဲ့ဖြစ်နိုင်ခြင်းအလုံးအတွက်ပြင်ဆင်ထားတယ်ဆိုအုပ်ချုပ်ရေးမှူးအေဒီခါဘိုကရုပ်မြင်သံကြားမင်းကွန်းမှာထည့်သွင်းပြောဆိုပါတယ်။ဂွမ်ဟာစစ်တပ်အခြေစိုက်ရာနေရာတစ်ခုလည်းမဟုတ်ဘဲအမေရိကန်ရဲ့ပိုင်နက်နယ်မြေဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောဆိုပြီးကွမ်ကိုတက်ခိုက်လာတာကိုအမေရိကန်ပေါ်တက်ခိုက်မှုအဖြစ်သတ်မှတ်မယ်လို့အမေရိကန်သမ္မတအင်ဂျီရောကအာမခံပြောကြားထားတဲ့အကြောင်းလည်းသူကပြောပါတယ်။မြောက်ကိုရီးယားဘက်ကအကြည့်အကျဲချင်းချောင်နေတဲ့ကွမ်ကျွန်းကိုအမေရိကန်တပ်ဖွဲ့တွေအနေနဲ့ကာကွယ်နိုင်စွာအပေါ်မှာယုံကြည်တဲ့အကြောင်းကွမ်ကိုစားပြုရေးကောက်ခံလွှတ်တော်ကိုယ်စားလှယ်ကလည်းပြောပါတယ်။ဒါပေမဲ့တင်းမာမှုတွေရော့ကျရေးအတွက်သမ္မတထရန့်အနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူဆောင်ရွက်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ရှင်။